COVID-19 ကူးစက်ပြန့်ပွားမှုကိုအထူးစိုးရိမ်ခဲ့ကြရတဲ့ Bangladesh Cox's Bazar ကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာဒီသတင်းပတ်ထဲမှာတော့အသက်18နှစ်အောက်နဲ့အသက်12နှစ်အောက်ကလေးငယ်တွေ COVID-19 ကာကွယ်ဆေးထိုးနှံနေကြပါပြီ။ဒီလိုကလေးငယ်တွေ COVID ကာကွယ်ဆေးထိုးနှံနိုင်ရေးအတွက်လည်း Bangladesh အစိုးရပါဝင်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနောက်ကမ့်တာဝန်ခံတွေနဲ့ Rohingya ကမ့်ဒုက္ခသည်ဒီခေါင်းဆောင်တွေကနေပြီးတော့ Rohingya စေနာဝန်ထမ်းတွေပါဝင်ပေါ့နော်မိသားစုတွေခိုးလုံရနေရာထိကိုစီယုံကွင်းစင်ဆောင်ရွက်ပေးနေကြပါတယ်ဆက်သွယ်နေမြန်ထားတဲ့မတ်စုမွန်ကအသေးစိတ်ကိုပြောပြမှာပ
ါကူးစက်မြန်ကမ္ဘာကယောဂါ COVID-19 ယောဂါပိုးကူးစက်တာတွေဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှဒေသတွေကိုမြန်မြန်ဆန်ဆန်စပြီးတော့ပြန့်နှံ့လာချိန်မှာတော့လူနေထူးထက်လွန်လာတဲ့တိမ့်ချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုးလုံနေထိုင်ရာစခန်းတွေထဲမှာအုပ်စုလိုက်ကူးစက်ပြန့်နှံ့မှုတွေထိမ့်မနိုင်ဖြစ်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရကပါစိုးရိမ်တကြီးရှိခဲ့တာပါဒါပေမဲ့ကန့်နေတဲ့မှာကိုဗစ်စီးနှင်းစည်းကမ်းတွေကိုအဆင့်ဆင့်တိုးမြှင့်ကန့်သတ်ချထားလိုက်ပြီးတော့မဖြစ်မနေလိုက်နာရမယ့်ကိုဗစ်စီးကမ်းတွေကိုချမှတ်ကျင့်သုံးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကြောင့်အသက်ဆုံးရတာကူးစက်မှုဖြစ်ပွားတာတွေရှိခဲ့ပေမဲ့စိုးစိုးဝါးဝါးမကြုံခဲ့ရဘူးလို့ရိုဟင်ဂျာတွေကပြောပါတယ်ဒီသတင်းပတ်ထဲမှာတော့ဂျွန်လ4ရက်နေ့ကနေဂျွန်လ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကရိုဟင်ညာဒုက္ခသည်စခန်းအသီးသီးမှာအသက်12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ရိုဟင်ညာစခန်းတွေထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုအသက်ပိုင်းခြားလိုက်အဆင့်ဆင့်ထိုးပြီးကာကွယ်ပေးနေတာပါ။ပထမဆုံးထိုးပေးတာကတော့အသက်55နှစ်အထက်တစ်ကြိမ်ဖြစ်ပါတယ်။နောက်တစ်ကြိမ်မှာတော့18နှစ်အထက်ဖြစ်ပါတယ်။အခုဒီကြိမ်ကတော့12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ဖြစ်ပါတယ်။ဒီလိုမျိုးစခန်းအသီးသီးကရိုဟင်ညာကလေးတွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်မှုကာကွယ်ဆေးထိုးရမယ့်သတင်းပတ်မတိုင်ခင်ကလေးကဒုက္ခသည်စခန်းတွေကကန့်တာဝန်ခံတွေနောက်ရိုဟင်ညာခေါင်းဆောင်တွေနဲ့စံမာရေးစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ဆေးမတန်းကတ်တွေထဲမှာစည်ရင်းအချက်အလက်တွေဖြည့်ပေးဖို့ရိုဟင်ညာမိသားစုတွေစီကိုကွင်းစင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။UNHCR ရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေဆေးထိုးနှံနိုင်ရေးဥဆောင်ဆောင်ရွက်ပေးခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ရဲ့လူလူအခြေပြုကျန်းမာရေးအဖွဲ့ခေါင်းဆောင်မိုဟာမက်ဆာဒက်ဟူစိန်ကကလေးငယ်တွေဆေးထိုးနှံပေးနေတဲ့အချိန်မှာသူကိုယ်တိုင်ရောက်ရှိလှူအားပေးနေပါတယ်။အဲ့ဒီအချိန်မှာပဲသူက VOA ရဲ့မေးမြန်းချက်ကိုခုလိုဖြေပါတယ်
အခုဒုက္ခသည်စခန်းမှာကျွန်တော်တို့အားလုံးကိုကိုဗစ် -19 နဲ့ပတ်သက်ပထမအကင်းဒုတိယအကင်းတတိယအကင်းတနင်္လာနေ့ကဖိုင်ဇာအသေးခဲ့ပါတယ်ဒီမှာဒုက္ခသည်စခန်းမှာ NGO IMG တို့ရဲ့ဗလွန်တီးယားရှိတယ်ဗလွန်တီးယားတွေဟာအင်းကိုသွားပြီးတော့ကလေးတွေကိုဦးစံတာမှာယူလာပါတယ်ယူလာပြီးတော့ဒီစင်ကိုလူသူပါတယ်အဲ့အစင်းဒေရှိတဲ့ business စံတာမှာအစီအစဉ်တွေအစီအစဉ်တွေလို့ဒီတော့ကလေးတွေကိုယူလာတော့ယူလာတယ်
ရိညာကလေးငယ်တွေ COVID-19 ကာကွယ်ဆေးပေးနိုင်ရင်ဘင်္ဂလားအစိုးရနဲ့ကုလဖွဲ့စည်းတွေကအစစ်စစ်စနစ်တကျလှုပ်ဆောင်ခဲ့ပါတယ်လို့ကိုရိုင်းစေတနာဝန်ထမ်းအဖြစ်နဲ့ဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင့်ကလည်းပြောပြပါတယ
်သူတပင်းတော့ကလေးတွေပါပဲနော်ဆင်းနေနေအရေးကနေစစ်စနမ်းနေအရေးကြီးတာဒါသူတို့စခန်းလိုက်ဆန်တာရှိတယ်ကျမရဲ့ဆန်တာမှာသူတို့ခြေတဲ့နေရာတက်မကားလာရှိပါတယ်အမေဆုံးမနေရာတက်မကားရှိပါတယ်သူတို့ကျမရဲ့ဝန်ထမ်းတွေကနေဟောဒီဆန်တာကိုလာပြီးတော့သူ့ထဲနေတာပါအစိုးရအဖွဲ့အစည်းတွေနဲ့ပါတယ်ပြီးတော့ NGO NGO ပုတ်စီတွေနဲ့ပါပါတယ်အလုံးပူပေါင်းပြီးတော့ဆောင်ရွက်နေတာပါဒါသတိရရှိသူဖြစ်နေတာပ
ါအခုဒီကော်မြန်တို့ရောခုထိုးပေးနေတဲ့အချိန်မှာလိုက်ပြီးတော့ဟိုစေတနာဝန်ထမ်းတွေရောဝိုင်းမိကူပေးကြလားရှင်ခုကလေးတွေကိုထိုးပေးနေတဲ့အချိန်မှာလေ
ဟုတ်ကဲ့ပါဘလောင်တီးယားရှိတဲ့အထက်မှာရေးဆိုင်ရာစေတနာဝန်ထမ်းတွေလည်းရှိပါတယ် community health worker ပေါ့နော်သူတို့ကတော့ဒီကနေ့က vaccination card ပေါ့နော် vaccination card ကိုပါသူတို့ inline ကိုပြီးတော့တောက်ရရှိပါတယ်ဒီတော့တခြားပေါ်စီမှာလောက်တဲ့ volunteer ကလည်းပူးပေါင်းပြီးတော့ဆောင်ရွက်နေတာရှိပါတယ်ဒီတော့ attention center လူတွေတီအောင်ခြေအဖွဲ့ကလည်းရှိပါတယ်ရှင်းဆွေတွေဖိတ်ဆွေတွေပူးပြီးတော့အဲ့လိုမျိုးဆောင်ရပေးနေတာလည်းရှိပါတယ
်အခုလိုမျိုးဒုက္ခသည်စခန်းအသီးသီးမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေဆောင်ရွက်နေချိန်မှာတော့ရိုဟင်ညာမိသားစုတွေဘက်ကတကယ်ကိုလိုလိုလားလားနဲ့လာရောက်ထိုးနှံကြတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်ကိုဗစ်ထံခံနိုင်မှုအတုမီသားစုတွေကကလေးငယ်နှစ်ဦးကိုလည်းဆေးထိုးနှံပေးနိုင်အောင်စီစဉ်နေတဲ့ဘာလုခါလီဒုက္ခသည်စခန်းအမှတ်10ကရိုဟင်ညာဦးစောမြင့်ကလည်းသူတို့ကန့်နယ်မှာကိုဗစ် -19 ကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်ပေးနေတဲ့အခြေအနေကိုပြောပြပါတယ်
။မိုးမလဲလှုပ်တဲ့လူတွေကတော့ရှိတာပေါ့လေသူတို့က volunteer တွေရှိတယ် လာပြီးတော့အင်ဂျင်နီလာပြီးတော့တက်ပေးကြတယ်ဗရီးပေးကြတယ်ကောဖီအတွက်သူတို့ကပြင်ဆင်ပေးကြတယ်ပုံပြီးပေးတယ်တခါတည်းကျေးဇူးတဲ့ဌာနကြီးကိုလိုက်ပြီးပေးတယ်ပထမတော့သူတို့အတွက်စက်ပြားလေးထုတ်ပေးတယ်စေတုမှတ်တမ်းပေါ့အဲ့ဒီစေတုမှတ်တမ်းနဲ့တွားပြီးတော့ဟိုမှာဒီကျေးဇူးတဲ့ဌာနကိုတွားပြီးတော့အဲ့ဒီကပြားကိုပြပြီးမှဟိုမှာသူရဲ့ action နံပါတ်ပေါ့သူရဲ့မှတ်ပုံနဲ့နံပါတ်ပေါ်ပြီးတော့ထုတ်ပေးတယ်
COVID-19 ကယောဂသေးကအခုချိန်ထိသတိထားရမယ့်အခြေအနေရှိနေသေးတာပါ။ဒါကြောင့် COVID ကာကွယ်ဆေးတွေကိုကမ္ဘာပေါ်ကလူသားတွေနဲ့မျှတူကလေးငယ်တွေပါထိုးနှံခွင့်ရတဲ့အပေါ်ရိုဟင်ဂျာမိသားစုတွေကကျေးဇူးတင်ဝမ်းသာနေကြတာပါ။ဒါပေမဲ့လို့မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ထိုးနှံခွင့်မရနိုင်သေးတဲ့ရိုဟင်ဂျာတွေရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးရိမ်ပါတယ်လို့ဦးစောမြင့်ကပြောပါတယ်
။ဒီ COVID ကာလမှာတော့မဖြစ်ခဲ့တဲ့အချိန်မှာစိုးရိမ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကပူးပေါင်းပြီးတော့ဒီမှာစခန်းတွေမှာဒီပရောဂျက်စစ်ကအဲ့လိုပညာသင်လုပ်ငန်းကိုအဓိကထားပြီးတော့ဒီပညာသင်ဆရာဝန်ထမ်းတွေကလုပ်ကြတယ်လူများနဲ့တကြည်ချင်းနဲ့နားလည်လာကြတာပေါ့ဒီကျွန်တော်တို့စွန့်ရင်သေးတယ်လို့သင်ခဲ့တယ်လို့မဖြစ်ခဲ့ဘူးပေါ့အဲ့မဲ့တခြားမြန်မာနိုင်ငံအမျက်မှာလုပ်ပေးတယ်လို့ပေါ့အခေကတာဝန်ရှိတဲ့ပုံစံကြီးကလုပ်ပေးတယ်ဒီလူတွေအတွက်လည်းသိကြအနေနဲ့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ကစွန့်ရင်ပါတယ်စွန့်ရင်ပေမဲ့လို့ဒီအလားတူဖက်ရှိတယ်ဒီတော့ယူမှုတောင်းဆိုမှုကဘယ်လောက်ရှိလဲဆိုတာတကယ်တော့သိစိုးရခက်တယ်ဒီတွင်းမှာဆိုတော့သူ့လူလို့ကျွန်တော်တို့မှအများကြီးရှိနေတယ်တခါဒီလူစနစ်တကျတော့ပြင်းနေလို့ကျွန်တော်ဘယ်လို့မှမသိဘူး
လက်ရှိမှာတော့ရိုဟင်ဂျာကမ်ပ်တွေထဲမှာအရင်တုန်းကဖျားဝိပြုရှိခိုးတာဘာသာရေးပွဲတွေစာတင်ကြောင်းတွေမှာစုဝေးတာနဲ့ပွဲတော်ကာလလူစုလူဝေးနဲ့ကျင်းပခွင့်တွေကိုကန့်သက်ထားရှိစေဖြစ်ပေမဲ့လို့ဒီနေ့မှာတော့တိတ်တင်းတင်းကြပ်ကြပ်မတားမြစ်တော့ဘူးလို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေဆောင်ရွက်နေပေမဲ့ရိုဟင်ဂျာတွေဘက်ကလိုက်နာရမယ်ကိုဗစ်စီးနှီးစည်းကမ်းတွေကိုတတိထားလိုက်နာကြဖို့စခန်းတွေထဲမှာလိုက်လံစော်ဩနေကြစေဖြစ်ပါတယ်ကိုယ်တိုင်စေတနာဝင်တဲ့အဖြစ်နဲ့ဥဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မင်းကလည်းပြောပြပါတယ
်ဟုတ်ကဲ့ COVID-19 ကတော့ပထမဆုံးဖြစ်တဲ့ရှင်မတွေမနဲ့ဆင်းရတယ်ဖြစ်တဲ့ရှင်မတွေကလည်းဆက်ပြီးတော့နားမလည်ဘူးလေနောက်ပိုင်းမှာဒီမှာသိပင်ရတဲ့ဆဲလာတဲ့ရှင်မတွေအကုန်လုံးကနားလေသွားတယ်ဒီလို COVID ဖြစ်တာလည်းရှိတယ်စက္ကန့်တည်းငါအခုကြတော့တော်တော်လေးကျဉ်းသွားပြီဒီလို COVID ဆိုင်တာရှင်မင်းစီးကဲတွေတော့လည်းအကုန်လုံးပြေတွေကလိုင်းလာပါပြီအဲ့ဒီမှာတော့အရှင်မကူဒီဆိုင်အဆင်းမြင့်ခြင်းတွေနဲ့ကလို့တော့ရတယ်မာဆဲရတယ်ပြီးတော့လက်ကိုဆဲရတယ်အဲ့ဒါမျိုးရှိတယ
်2018ခုနှစ်နောက်ပိုင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်လာကြတာဖြစ်ပေမဲ့လို့9နှစ်ကျော်ကာလအတွင်းမှာတော့လူဦးရေကတိုးပွားလာနေပါတယ်ဒါကြောင့်ရိုဟင်ဂျာတွေလိုက်နာရမယ်မိသားစုမျိုးဆက်ပွားကျမ်းမာရေးအစီအစဉ်လေးတဘာဝဘေးရဲ့နေသတိထားရလိုက်နာရမယ့်အချက်တွေ။နောက်လူတွေထူးခြားမှုတွေထဲမှာဖြစ်ပေါ်လာနိုင်တဲ့ကုသရောဂါပြန့်နှံ့မှုကာကွယ်ရေးပညာပေးလုပ်ငန်းရှင်တွေကိုကန့်နေတဲ့မှာဒီဒုက္ခသည်တွေကိုသင်တန်းပေးနေတာရှိပါတယ်။လက်တလုံးမှာတော့ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံထားတဲ့မြန်မာနိုင်ငံဘက်ကနေရရေးကိုပြန်နိုင်ရေးအစီအစဉ်တွေကနှောင့်နှေးနေစေမှုကန့်မဲ့ကရိုဟင်ဂျာတွေရဲ့ကျန်းမာရေးနေထိုင်စားသောက်ရေးအစအစအရာရာအဆင်ပြေနေစေဖို့ကလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကပူးပေါင်းပြီးတော့သူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုစနစ်တကျဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်။